မြန်မာနိုင်ငံရောင်မြို့မှာရောင်းချနေတဲ့ဆူရဒက်စီစေးနှုန်းကိုနှစ်ဆန်းတည့်နေမှာပဲ30ရာခိုင်နှုန်းကျော်တိုးမြင့်လိုက်ပါတယ်။ဒက်စီတကာလန်ကိုမူလက2500ကျပ်နှုန်းနဲ့ရောင်းချနေရကတနင်္ဂနွေနေ့ကစလို့3350ကျပ်နှုန်းနဲ့အစိုးရပိုင်ဆိုင်တွေမှာစတင်ရောင်းချတာကိုရေပိုင်ရှင်တွေရုတ်တရက်သိခဲ့ကြရတာပါ။တဘာဝတက်ခွေ CNG နဲ့ဒီဇယ်စေးနှုန်းတွေကတော့အပြောင်းလဲမရှိခဲ့ပါဘူး။လွန်ခဲ့တဲ့နှစ်နှစ်ကစလို့အစိုးရကဓာတ်ဆီဆိုင်တွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုပါစတင်လုပ်ကိုင်ခွင့်ပြုခဲ့ပေမဲ့စည်းလုံးနဲ့ဖြံမြူးမှုကိုတော့ဆက်လက်ထိန်းချုပ်ထားတာဖြစ်ပါလေ။ရင်းနှီးစင်းအတွက်တနေ့ကိုတက်စီနှစ်ကားလန်လုံးသာဖြည့်ခွင့်ပြုထားတာဖြစ်တဲ့အတွက်ပြင်ပမောက်ခိုတက်စီဈေးကွက်ကလည်းဆက်လက်ရှိနေကြတာပါ။ဘောင်စာစီဈေးနှုန်းရုတ်တရက်တိုးမြင့်တဲ့အတွက်ကုန်စည်နှုန်းတွေတက်ခဲ့ရာကဈေးနှုန်းတွေပြန်ချပေးဖို့တောင်းဆိုဆန္ဒပြလှုပ်ရှားမှုတွေလည်း2008ခုနှစ်မှာတုန်းကပေါ်ပေါက်ခဲ့မှုပါလေ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်မတ်လကုန်ကစလို့အစိုးရသစ်တက်လာပြီးတဲ့နောက်နိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲတွေလှုပ်ဆောင်လာတာနဲ့အတူအစိုးရကသတ်မှတ်ထားတဲ့အခွန်အခတွေနှုန်းထားတွေကိုလည်းပြင်ဆင်တာတွေလုပ်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပဲ10မီတာကတွေကိုဇာတ်လုပ်ကောက်ခံမယ်လို့အစိုးရတာဝန်ရှိသူတွေကပြောခဲ့ကြတာဖြစ်ပေမဲ့လူတွေရဲ့မကျေနပ်တမ်းတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့ဒီအစီအစဉ်ကိုချက်ချင်းနိုင်ငံစတင်မှာမဟုတ်သေးဘူးလို့နောက်ပိုင်းမှာပြောဆိုလာကြတာလည်းဖြစ်ပါတယ်။